မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမ္မတ EU ကတပေါင်းတစ်စီးတဲ့ပြစ်ဒဏ်ခအရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်းအစ်လက်ဒရီယန်ကအင်ကာနေမှာပြောပါတယ်မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်စီးပွားရေးဒဏ်ခပိတ်ဆို့မှုကိုဥရောပသမ္မတအဖွဲ့ဝင်28နိုင်ငံအဆင့်ထိတိုးမြှင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီဒဏ်ခပိတ်ဆို့မှုတွေကိုမြန်မြန်ဆန်ဆန်ကျင့်သုံးနိုင်မယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်မှတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆင်အနာသိမ့်မှုမှာတာဝန်ရှိသူတွေကိုအနောက်နိုင်ငံတွေကပြစ်ဒဏ်ခပိတ်ဆို့မှုချမှတ်နေတာကြောင့်မြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်သွားနိုင်တယ်လို့ရုရှားအစိုးရကပြောဆိုတဲ့အကြောင်း Interfax သတင်းအေဂျင်စီကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။ဆင်အနာသိမ့်မှုမှာတာဝန်ရှိသူတွေနောက်သူတို့နဲ့ပတ်သက်ဆက်နွယ်သူတွေစစ်တပ်နဲ့ဆက်ဆက်တဲ့လုပ်ငန်းကြီးတွေအပေါ်မှာ American Britain ကနေဒါနဲ့ဥရောပသမ္မဂ EU တို့ကဒဏ်ခတ်ပိတ်ဆို့မှုတွေအသီးသီးချမှတ်နေတာဖြစ်ပါတယ်။ဆီယနာသိမ့်သူတွေအပေါ်ဖိအားပေးချင်းချောက်တဲ့ဒဏ်ခတ်အရေးယူမှုတွေကအကျိုးမရှိဘဲအန်ဒီရဲ့အလွန်ကြီးကြောင်းပြည်ရင်းပဋိပက္ခကြီးဖြစ်အောင်တွန်းပို့တယ်လို့ဖြစ်မဲ့အကြောင်းရုရှားနိုင်ငံခြားရေးဌာနပြောခွင့်ရကိုကိုးကားပြီး Interfax သတင်းကဖော်ပြတာပါ။မြန်မာဆီယနာသိမ့်မှုအရေးနဲ့ပတ်သက်ပြီးတမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမြောက်လှိုင်အပါဝင်စစ်ဖက်ရက်ဖက်ပုဂ္ဂိုလ်စစ်တအူးကိုပြီးခဲ့တဲ့မတ်လအတွင်းဥရောပသမ္မဂ EU ကတန်ခတ်အရေးယူထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့စနေနေ့ကနေပြည်တော်မှာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကလုပ်တဲ့ဥရောပသမ္မဂအကူအညီများဆိုင်ရာဝင်ကြီးအဆင့်အစည်းအဝေးကိုလည်း EU ကိုယ်စားလှယ်တွေမတက်ရောက်ခဲ့ကြပါဘူး။လက်ရှိနိုင်ငံရေးအခြေအနေအရမြန်မာနိုင်ငံအတွက်EU ကပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုပြန်လည်သုံးသပ်နေတယ်လို့လည်း EU ရဲ့မြန်မာရုံးကပြောဆိုထားပါတယ်ရှင်။